အမေရိကန်ပြည်အောင်ဆက်စားတည်ရ NPL နဲ့အစည်းအဝေးလေးကိုဖျက်သိမ်းဖို့တောင်းဆိုနေတာနဲ့ပတ်သက်ပြီးမြောက်ကိုရီးယားဘက်ကနေပြင်းထန်တဲ့ပြောကြားချက်တွေထွက်လာခဲ့ပြီးတဲ့နောက်မှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့ရှိလာတဲ့တွေ့ဆုံမှုစီစဉ်ထားတာဖြစ်လာမလားစောင့်ကြည့်ရမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ဆွေးနွေးပွဲနဲ့ပတ်သက်ပြီးဖျက်သိမ်းဖို့အတွက်ဘာမှအကြောင်းကြားလာတာမရှိသေးတယ်လို့ဘာမှလည်းမမြင်ရမကြားရသေးတာမို့စောင့်ကြည့်ရမှာဖြစ်ကြောင်းအချင်းကစကားပြောလာပါလိမ့်မယ်လို့သမ္မတထရမ့်ကဗိုလ်တော်ကြီးနေ့ကသမ္မတအင်ဂျီမှာပြောကြားလိုက်တာပါ။မြောက်ကိုရီးယားဘက်ကနေနျူကလ িয়ার နဲ့ဖျက်သိမ်းဖို့အတွက်အမေရိကန်ဘက်ကဆက်လက်တောင်းဆိုကြောင်းလည်းပြောပါတယ်။တကယ်လို့ဂျွန်က12ရက်စင်ကာပူမှာကျင်းပမယ်ထိပ်သီးဆွေးနွေးပွဲဖျက်သိမ်းခြင်းနဲ့ဆိုရင်ပြင်းထန်တဲ့ညှိနှိုင်းမှုတွေလုပ်ဖို့အတွက်သမ္မတထရမ့်ကပြင်ဆင်ထားပြီးမြောက်ကိုရီးယားပေါ်မှာစီးပွားရေးဆိုင်ရာအရေးယူတဲ့အပြင်းထန်ဆုံးဖိအားပေးမှုတွေဆက်လုပ်မယ်လို့သမ္မတအင်ဂျီပြောခွင့်ရဆာရာဟက်ဂဘီဆန်ဒါဆာအစိုးရမှပြောကြားခဲ့တာပါ။အမေရိကန်ပြည်ထောင်စုကမြောက်ကိုရီးယားနျူကလ িয়ার နဲ့ဖျက်သိမ်းဖို့တစ်ဖက်သက်ဆက်ပြီးပြောနေမယ်ဆိုရင်ခေါင်းဆောင်မှုထိပ်သီးဆွေးနွေးပွဲကျင်းပဖို့လုပ်မလို့ပြန်ဆန်းစားရမယ်လို့မြောက်ကိုရီးယားဒုတိယနိုင်ငံခြားဝန်ကြီးကင်ကွေးကွန်ကပြောကြလိုက်တဲ့နောက်မှာထိပ်သီးဆွေးနွေးပွဲကျင်းပဖို့ကြိစက်တဲ့တန်ပြရပြီးဖြစ်လာကြတာပါ။အမေရိကန်ဘက်ကလည်းနျူကလ িয়ার နဲ့ဖျက်သိမ်းရေးအတွက်အတင်းကြံပိတ်ပြီးတစ်ဖက်သက်ဖိအားပေးကြိုးစားလာမယ်ဆိုရင်ထရမ့်နဲ့ကင်ကွေးရဲ့ထိပ်သီးဆွေးနွေးပွဲအတွက်မြောက်ကိုရီးယားဘက်ကစိတ်ဝင်စားတော့မှာမဟုတ်ကြောင်းလည်းကင်ကပြောပါတယ်။ပင်လယ်ကွန်စစ်ဌာနချုပ်ကတော့မက်စ်ပန်နာဆေးလက်ရှိမှုကအမေရိကန်နဲ့မဟာမိတ်တောင်ကိုရီးယားကိုသူ့ကိုယ်သူကာကွယ်နိုင်စွမ်းဆေးပူးပေါင်းဆောင်နိုင်စွမ်းအသင့်အမိသားရှိအောင်ညှင့်တင်ပေးဖို့လှုံ့ဆော်လာဖြစ်ကြောင်းပြောပါတယ်။